ခွင့်ပြုချက်တောင်းခံစရာမလိုပဲသက်ဆိုင်ရာကိုအတိပေးရုံနဲ့ငင်းချမ်းစွာစန္ဒဖော်ထုတ်နိုင်မဲ့ငင်းချမ်းစွာစူဝေးခြင်းနဲ့စီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေကြံကိုဒီကနေ့အမျိုးသားလွှတ်တော်မှတင်သွင်းလိုက်ပါတယ်။ဒီဥပဒေဟာတည်ဆဲငင်းစုစီဥပဒေကိုပြန်လည်အသိရေးဆွဲထားတဲ့ဥပဒေကြံဖြစ်ပါတယ်။အခုတင်တဲ့ဥပဒေကြံမှာတော့ပြစ်မှုကျူးလွန်သူကိုတရားစွဲတဲ့အခါမှာစူဝေးလှည့်လည်ခဲ့တဲ့ဆက်ဆက်မြို့နယ်အားလုံးကနေပုံမှန်တွေတက်ပြီးတရားစွဲတာကိုပယ်ဖျက်ထားပြီးစတင်ဖောက်ဖျက်ကျူးလွန်တဲ့မြို့နယ်တရားရုံးကပဲစီရင်ပိုင်ခွင့်ရှိကြောင်းပြင်ဆင်ထားတာဖြစ်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကပေးပို့ထားပါတယ်ရှင
်အခုထပ်မံတင်တဲ့ဥပဒေတက်မှာတည်ဆဲလူသိများလာတဲ့ငိမ့်စုစီဥပဒေကဲသူခွင့်ပြုချက်တောင်းခံရမလို့တော့ပဲတက်ဆိုင်ရာကိုအတိပေးရင်သာလိုအပ်ကြောင်းဥပဒေကျမ်းမှာဖော်ပြထားတယ်လို့ဒီကနေ့အမျိုးသားလွှတ်တော်မှာဥပဒေကျမ်းကော်မတီဝင်ဒေါက်တာမြတ်ညာနာဆုကပြောပါတယ်ဥပဒေကျမ်းမှာပါဝင်တဲ့အချက်တွေနဲ့ပတ်သက်ပြီးသူကအ
ိမ်ပဲဆုစုရက်မှာကိုအတိပေးပြင်ပြချက်ဒီလိုပြောင်းလဲထားတာရှိပါတယ်ဒီဥပဒေနဲ့ပတ်သက်ပြီးတော့ဒီအဓိကဟောက်ချက်မှုများလို့ဒီလိုပေါ်ရတဲ့အခါမှာတရားစွဲဆိုတဲ့အဖွဲ့အစည်းတွေနဲ့အခုဥပဒေတွေက limitation မပါပါဘူးဒီမှာတော့ကျွန်တော်တို့ကဒီလိုဆိုဥပဒေပါပြမှုတစ်ခုကိုဟောက်ချက်ကျူးလွန်ပါကသူသူကိုတက်ဆိုင်ရာတရားရုံးဆို15ရက်ကျင်းတရားစွဲဆိုဒီဘဝမီဆိုတဲ့ limitation ကိုလည်းထည့်ထားတာကထူးခြားမှုတွေနဲ့ပြင်ပြတယ်ဒီကပေါက်ချက်လို့ရေးယူတဲ့အခါမှာလည်းဆက်ဆက်မြို့နယ်ကြီးရှိနေတယ်။မြို့နယ်တရားရုံးတွေအများကြီးမှာတရားစွဲဆိုရင်ဆိုင်ရမယ်အစားပြစ်မှုကိုစတင်ပေါက်ချက်ကျူးလွန်ပြီးမြို့နယ်တရားရုံးကသာစီရင်ပိုင်ခွင့်ရှိပြီဆိုတာကိုလည်းဒါထည့်သွင်းရေးဆွဲထားပါတော့ကြည့်ကြလိုပါလေ
။ဒီဥပဒေဟာတည်ဆဲငိမ့်စုစီဥပဒေကိုပြန်လည်အသိရေးဆွဲလိုက်တဲ့ဥပဒေတစ်ခုဖြစ်ပါပဲ။ဒီလိုဥပဒေပြဋ္ဌာန်းတာနဲ့ပတ်သက်ပြီးနိုင်ငံသားအကျိုးစီးပွားအတွက်ပြဋ္ဌာန်းတာဖြစ်ပေမဲ့နိုင်ငံတော်နဲ့နိုင်ငံသားတွေအကျိုးစီးပွားကိုကာကွယ်ဖို့လိုအပ်တာကြောင့်လူတိုင်းကိုယ့်ကိုယ်ကိုတာဝန်ယူတာဝန်ခံဖို့လှုပ်ဆောင်ကြရမှာဖြစ်တယ်လို့ဒေါက်တာမြင့်ညာနာဆိုးကပြောပါရယ်။ဒါပေမဲ့နိုင်ငံတော်နဲ့နိုင်ငံသားတွေအကျိုးစီးပွားကာကွယ်ဖို့ဒီဥပဒေမှာဘလို့ဥပဒေနဲ့ကာကွယ်သွားမလဲဆိုတာကိုတော့အသေးစိတ်ဖော်ပြခဲ့ခြင်းမရှိပါဘူး
။နိုင်ငံသားတွေရဲ့အခွင့်အရေးကိုဥပဒေနဲ့အညီအညွတ်စနစ်တကျသုံးစွဲဆောင်ရွက်ရမှာလွယ်ကူရိုးရဲစွာအသုံးပြုနိုင်ရေးအတွက်မူလဥပဒေနဲ့ပြင်ဆင်တဲ့ဥပဒေတွေစာဒီဥပဒေကြမ်းကိုသွတ်တော်သို့ရေးဆွဲပြင်ပြရခြင်းဖြစ်ပါကြောင်းရှင်းလင်းပြပြပါလေ
ဒီဥပဒေကြမ်းနဲ့ပတ်သက်ပြီးနိုင်ငံရေးသမားအများစုကတော့ထောက်ခံကြိုဆိုကြပါတယ်။ဒါပေမဲ့တချို့ကတော့မလိုလားအပ်တဲ့အဖြတ်လုပ်ငန်းတွေပေါ်ပေါက်လာနိုင်မလားဆိုပြီးထောက်ပြမှုတွေလည်းရှိနေပါတယ်။ဒီအပေါ်ဥပဒေပညာရှင်လည်းဖြစ်မျိုးသားဒီမိုကရေစီပါတီတစ်ကဦးသိန်းညွန့်ကတော့ဥပဒေအစ်စ်ပြဋ္ဌာန်းတာကိုကြိုဆိုပြီးဒီဥပဒေကဒီမိုကရေစီနိုင်ငံတစ်ခုထူထောင်ရမှာအထောက်အကူပြုနိုင်မှာဖြစ်တယ်လို့အခုလိုသုံးသပ်ပါတယ
်။ဒီမျိုးနယ်ဗမျိုးနယ်ထဲမှာပဲတရားစွဲရမယ်ဆိုတာကိုမအောင်ကျွန်တော်သဘောတူတယ်။ဒီမျိုးနယ်အစီအစဉ်မှာရေးယူတာကလက်တွေ့မှာနော်အတ္တာအင်မတန်မှမြင်းမလေးဆက်ဆက်သဘောတက်ရောက်တယ်လို့နော်ကျွန်တော်ဆောက်ပြခဲ့မှုကရှိတယ်။နော်ဒီအခုလိုဒီကန်းတော့သူတွေသာနာပေါ်ထုတ်တဲ့အခါမှာအကျံပဲမှုပြုတာလို့ရှိရင်ဒီလေဥပဒေအရေးယူရတာ။သတ်မှတ်ပေးထားတဲ့ဘောင်းကျော်လာရင်နော်ပြစ်မှုတစ်ခုကဆက်ခံလာတဲ့အခါမှာညီးဆိုရင်တော့ညီးဆိုတဲ့ပုံမှန်ဒီနဲ့အရေးယူခါရက်သက်ကြီးကပွင့်နေတဲ့ဆိုရင်စားဖက်တော့မသိဘူးပေါ့။နိုင်ငံတော်ဘက်ကအကြောက်ွယ်ယူလာတဲ့နေရာမှာလူရာမရှိပါဘူးပူရတာပူပါမယ
်နိုင်ငံရေးလေလာတုံးသက်သူတရင်စာဆရာဦးစီသူအောင်မြင့်ကတော့အစ်စ်ပြန်လဲရေးဆွဲတဲ့ဒီဥရိချမ်းပေါ်အခုလိုတုံးသက်ပါတယ
်ဒီလူရဲ့လွတ်လပ်စွာဌာနထုတ်ဖို့အတွင်းကိုလည်းခွင့်ပြုပေးရမယ်တစ်ဖက်ကပေါ့နော်တစ်ဖက်ကလည်းလူငယ်ရေးရကမ်းကြီးထဲမှာဖြစ်လာနိုင်တဲ့အခြေအနေတွေကိုလည်းထိုးတဲ့ထိုးချိုးတက်ရောက်မှုတွေမဖြစ်အောင်လည်းတာစီကာကွယ်ပေးထားတဲ့ဟာတွေအချက်တွေလည်းပါရမယ်အဲ့တစ်ခုကြားရမှာပေါ့ရှင်းပါရှိထားတဲ့ဥပဒေမှာကအားနည်းချက်တွေရှိနေတယ်ဒီအားနည်းချက်တွေကိုပယ်ဖြတ်ပြီးတော့မှပို့ပြီးတော့မှလက်တွေ့ကြတဲ့ပို့ပြီးတော့မှဒီလူကြီးရဲ့ဆန္ဒတွေထုတ်ဖော်ခွင့်ရတဲ့ဟာမျိုးကိုလုပ်မယ်ဆိုရင်တော့ဒါတော့ကောင်းတဲ့ကိစ္စလို့မြင်တယ်အရင်ဒီသမ္မတဥပဒေရှင်လက်ထက်ကပြတ်ခံပြီးခဲ့တဲ့ယေရှုကြီးဥပဒေကတကယ်တကယ်လက်တွေ့မှာတော့ဆန္ဒပြလို့ထုတ်ဖော်လို့မရတော့အောင်တတ်တ်ထားတာတွေအဲ့ဒါတွေသွားကြည့်ရတယ်အဲ့ဒီဥစ္စာတွေကတိတ်တဘာဝမကြောက်
အရင်တော့ဆိုရင်ဒီငိမ့်စုစီပုံမှန်78ဥပဒေကြောင့်ဆန္ဒပြသူတွေကိုအာဏာပိုင်တွေကအရေးယူလာမှာမြို့နယ်တစ်ခုချင်းစီအလိုက်အရေးယူမှုတွေရှိခဲ့ပါတယ်။ဒါကြောင့်ပြီးခဲ့တဲ့လက်ဗရန်ចောင်းသားတပိတ်မှာပေါဝင်ခဲ့တဲ့ចောင်းသားတွေကိုအရေးယူလာမှာပုံမှန်78ကြောင့်မြို့နယ်တစ်ခုချင်းစီအလိုက်အရေးယူမှုတွေရှိခဲ့ပြီးចောင်းသားတအုပ်ကိုပုံမှန်တွေအများကြီးနဲ့တရားစွဲဆိုခံထားရတာတွေရှိတာတွေကြောင့် Weban Muri Shikebare, Dibi, the Ubri and New Ubrigo, Topian like Damale, Tink Tara Shiraja, Tetra, Losha, Turiga, the Ubrigo, Pinsin Book, Weban, Topja Kera, Shikebare, a cool day, Yser Amati, a typical Pinsin Taraja, Tetra Losha Turin, Nangan Yetama, and Yasuga, Taukan, Josu Ketara Pibare, a cooler shimaro, Dizenye Susi, Uri, Ajabe, Sita, Lelilari, Nepatabi, Lakan Chin Dongwa, Oma Pibare.